ားမှတန်းတူရေးနဲ့ပတ်သက်ပြီးတော့ဘယ်သူမှအာဏာရှိတယ်ဆိုတာကိုအဓိကကြီးလေရှိတာမျိုးကဘာတဝန်းကျားမှတန်းတူရှိရေးအတွက်ကုလသမဂ္ဂကစပြီးတော့အမျိုးသမီးတွေကိုစွမ်းဆောင်ရည်မြင့်အောင်လုပ်ပေးပြီးကျားမှခွဲခြားဆက်ဆံမှုမရှိစေဖို့အတွက်လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကမလ၈ရက်နေ့မှာကြားရောင်းမဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမှားစကားပြောဆိုလိုက်ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်
2018နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်ကမြို့ပြနဲ့ကျေးလက်တက်ကြလှုပ်ရှားသူတွေကအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးချဖို့အတွက်အချိန်ကျပြီဆိုတာပဲဖြစ်ပါတယ်ဒီလိုကျေးလက်နဲ့မြို့ပြကစားပြီးတနင်္ဂနွေလုံးအဆင့်အထိအဲ့ဒီကမှတဆင့်တက်ပြီးကမ္ဘာတစ်လောအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိစေဖို့အတွက်ဖန်တီးလာနိုင်အောင်မှုဒီဆောင်ပုဒ်ကိုရွေးချယ်ထားတာပါနိုင်ငံတကာအမျိုးသမီးများနေ့ကိုကုလသမဂ္ဂကအမျိုးသမီးများရဲ့အခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးအတွက်ဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ထားတာဖြစ်ပြီးကုလသမဂ္ဂမှလည်းအမျိုးသားတွေကအမျိုးသမီးတွေထက်ရပိုင်ခွင့်ပိုပြီးတာနေတဲ့အဖြစ်တွေ့နေရတာမို့ဒါကိုပြောင်းလဲပစ်ဖို့အတွက်ကြိုးစားနေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြေညာတယ်နိုင်ငံတကာအမျိုးသမီးများအနေအတွက်အကြုံမင်းကမှပြောကြားခဲ့ပါတယ
် We live in a male dominated world with a male dominated cultureAnd this is true in governments, public administrations, the private sector, but also in international organizations like...
ကျွန်တော်ကအမျိုးသားတွေကြီးစိုးတဲ့ကမ္ဘာကြီးမှာအသက်ရှင်နေထိုင်နေကြတာပါ။လူရင်ကျေးမှုမှာလည်းအမျိုးသားတွေကြီးစိုးနေကြတာပါ။ဒါကိုအစိုးရရန်ရာတွေ၊အုပ်ချုပ်စီမံခံခွဲရေးအပိုင်းတွေ၊တတိပုဂ္ဂလခန်းကဏ္ဍတွေမှာကြုံတွေ့နေရတယ်လို့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကြုံတွေ့နေရတာပါ။ဒါကြောင့်ကြားမှဒန်းလူခွင့်ရေးရရှိဖို့ကြိုးပမ်းရမှာအဓိကမေးခွန်းကလူပိုင်ခွင့်အာဏာဘယ်သူမှရှိနေတယ်လဲဆိုတာပါပဲ။ဒါကြောင့်အမျိုးသမီးတွေရဲ့စွမ်းကြည့်မြင့်တင်ပြဖို့ကကျွန်တော်တို့ရဲ့အရေးအကြီးဆုံးရည်မှန်းချက်ဖြစ်ပါလေ
။ကုလသမဂ္ဂအုပ်ချုပ်ရေးဘိုင်းရဲ့ထိတ်တန့်အဆင့်ဖြစ်တဲ့အခြေခံစီမံခန့်ခွဲမှုအဖွဲ့ရဲ့မှာအခုဆိုကြားမှဒန်းလူရှိလာနေပြီဖြစ်တယ်လို့မကြခင်မှာပဲကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့ဌာနေကိုယ်စားလှယ်အဆင့်အထိဒန်းလူကြီးများမှုတွေရှိလာတော့မှဖြစ်ကြောင်းလည်းပြောပါလေ။ဒီလိုကုလသမဂ္ဂကလည်းစတင်ကြောင်းလဲအောင်လှုပ်ဆောင်ပြီးကဘာတဝန်းကျမ်းမှာခွဲခြားမှုရောပါအောင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်
။ Our aim is to have parity across the board in the whole of the United Nations and this will be a key instrument for us to be able to fight sexual exploitation and abuse with zero tolerance to fight sexual harassment.
ကျွန်တော်ရဲ့ဦးတည်ချက်ကကုလသမဂ္ဂအဖွဲ့ကြီးတစ်ခုလုံးမှာကျမ်းမှာဒန်းလူအခွင့်အရေးရရှိမှုအတွေ့ကြိုးပမ်းဖို့ပါပဲ။ဒီလိုလှုပ်ဆောင်ခြင်းအပြင်လိင်မင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေကိုတိုက်ခိုက်ရမှာနဲ့လုံးဝတိကမမဟုတ်ဘူးဆိုတာ policy ချမှတ်ရမှာအထောက်အကူဖြစ်စီမှာပါဒီနည်းနဲ့ကုလသမဂ္ဂကြီးမှာအမျိုးသားရောအမျိုးသမီးရောအတူတကွာတန်းတူအပြည့်အဝလုပ်ကံခွင့်ရရှိမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေမှာလည်းအမျိုးသားရောအမျိုးသမီးတွေကတန်းတူအခွင့်အရေးခံစားခွင့်ရရှိစီမှာဖြစ်ပါတယ
်ကမ္ဘာတစ်လောမှာကြည့်ရင်အလုပ်ခွင့်မှာလုပ်ရတဲ့အလုပ်ချင်းတူပေမဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်ရခိုင်နှုန်း30ကနေ40လောက်ထိလာစားပိုးပြီးနေရကိုတွေ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားတယ်လို့အမျိုးသမီးတွေဟာအကျန်းဖက်မှုရဲ့အသားကောင်တွေအဖြစ်နဲ့အခုထိခံစားနေရသေးတယ်လို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေရဲ့ရပိုင်ခွင့်တိုးတက်လာစေဖို့နဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့အတွက်အသည့်တိုးလာအောင်အလေးထားပြီးပညာပေးမှုတွေအမျိုးမျိုးကိုလှုပ်ဆောင်နေရှိပါတယ်။မတ်လ၈ရက်နေ့မှာကမ္ဘာတစ်လောကအမျိုးသမီးများနေကိုအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေလိုအမျိုးသမီးအတိုင်းဝိုင်းခေါင်းဆောင်တွေဟောပြောမှုတွေနဲ့အတူပျော်ပွဲရှင်ပွဲတွေကိုကျင်းပလို့ရှိပါတယ်။ကျောင်းတွေမှာလည်းအမျိုးသမီးတွေရဲ့ဂန္ဓာအရေးပါမှုတွေဩစာတက်ရောက်မှုတွေကိုဇနီးလူပွဲလို့ပြပွဲလို့ပြိုင်ပွဲလို့နဲ့ကျင်းပကြတာပါ။ American ချီအောင်စုမှာတော့နိုင်ငံတကာအမျိုးသမီးများနေကို Washington DC ကပြည်သူ့ရင်တွေမှာလာရောက်စုယုံကြပြီးဟောပြောပွဲတွေနဲ့စီစီကားကားကျင်းပမှာဖြစ်ပါတယ်။ဗြိတိန်ကလန်ဒန်မြို့မှာတော့နိုင်ငံတကာအမျိုးသမီးနေ့အတွက်အခမ်းအနားပေါင်း150ကျင်းပဖို့ရှိပြီးဗြိတိန်မှာအမျိုးသမီးတွေပထမဆုံးစားပြီးမဲပေးခွင့်ရတဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတာမို့အချိုးချီတဲ့ပွဲတွေကိုတနင်္လာနေ့မှာပြုလုပ်ဖို့အတွက်စီစဉ်ထားပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတော့မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေအပေါ်မှာအထူးစိုးရိမ်နေရတယ်လို့တရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေရဲ့ဘဝလုံခြုံရေးပိုးပြီးဆိုးလာတဲ့အဖြစ်နဲ့ကြုံနေရကြောင်းနဲ့တိုင်းရင်းသားလူမှုအတိုင်းအဝန်းတွေကြားမှာပဋိပက္ခအခြေအနေတွေဖြစ်အောင်လှုပ်ဆောင်နေသူတွေကိုနိုင်ငံတော်အစိုးရကလည်းအလေးနက်ထားအရေးယူဆောင်ရွက်ပေးဖို့အတွက်2018နိုင်ငံတကာအမျိုးသမီးများနေ့မှာတိုက်တွန်းလိုက်ပါတယ်။